နိုင်ငံခြားငွေဈေးတွေနှစ်ရက်အတွင်းထိုးတက်လာပြီးတဲ့နောက်လူမှုကွန်ရက်ပေါ်ကနေငွေလဲနှုန်းဆွဲတင်နေသူတွေကိုအရေးယူသွားမယ်လို့မြန်မာဘူဘန်ကဗိုလ်ဒုနေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်ပြည်တွင်းမှာတော့ငွေလဲနှုန်းကွာဟပြီးကြက်ငွေကျဆင်းလာတာနဲ့အတူအထွေထွေကုန်စည်နှုန်းနဲ့အဆမတန်ကိုတက်လာနေတယ်လို့တွေ့ကြုံနေရသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
။ Facebook, Viber, Telegram စတဲ့လူမှုကွန်ရက်တွေပေါ်ကနေနာမည်အတူတွေသုံးပြီးတော့ငွေလဲနှုန်းကိုမတိမတိဖြစ်အောင်လုပ်နေသူတွေကိုအရေးယူမယ်လို့ဗဟိုဘဏ်ကမေလ29ရက်နေ့မှာထုတ်ပြန်လိုက်တာပါ။အရင်ကတည်းကတဖြည်းဖြည်းတက်လာနေတဲ့ကုန်စည်နှုန်းဟာဒီလရက်အတွင်းမှာအရှိန်ထက်ထိုးတက်လာပြီးတော့စားဝတ်နေရေးအပါအဝင်အထွေထွေအကျပ်အသေးတွေကိုရင်ဆိုင်နေရတယ်လို့စားသုံးသူတွေကပြောပါရယ်။ပြည်တွင်းရွှေစည်နဲ့နိုင်ငံခြားငွေလဲနှုန်းတွေအဆမတန်ဖြစ်လာချိန်မှာကုန်စည်နှုန်းတွေလည်းရုတ်တရက်ဆူသလိုတက်လာတာပါ။တနေ့တာမဖြစ်မနေစားတော့ရမယ့်မိဖို့ကြောင့်ကုန်စည်တွေဟာလည်းဈေးတက်လာလို့အခက်တွေ့နေကြရပါရယ်။အသားငါးနဲ့အသီးအရွက်ဈေးတွေပါတရပီးတရတက်လာနေတယ်လို့စားတောက်ဆိုင်လုပ်ငန်းလုပ်ကိုင်နေသူတူကပြောပါတယ်
။တချို့ဟာလေဆိုတရထဲနဲ့အဲ့လို3,000လောက်ခုန်ချက်တာကြာ။တချို့ဟာလေကြတော့လေဟိုတရချင်းကို1,000တက်လိုက်500တက်လိုက် 1,000 တက်လိုက် 500 တက်လိုက်ဆက်တိုက်ပေါ့။အဲ့လိုဖြစ်တာကြာ။တောက်လျှောက်တက်နေတော့မယ်။ဒီနေ့ဆိုလည်း 1,000 ထက်တက်ပေါ့။အဲ့လိုဆိုတော့တော်တော်လေးတော့လောကန်ကခက်တယ်ခင်ဗျ။အဲကျွန်တော်တို့ဒီအသီးအရွက်တွေရောပေါ့နော်။အခန်းကြီးဒီပါညာအဲ့လိုမျိုးစက်တူစက်တူနေလုံးကြီးနေရောမာနန်းနန်းပင်စက်တူပဲအကုန်လုံးပဲဟိုကျောက်ဆရာကောင်းတော်ကိုတက်တာပုံကျောက်ဆိုတဲ့တစ်ချက်ကိုအရင်ကဆိုရင်ကျွန်တော် 1,500 အဲဈေးတက်လို့ရှိရင် 1,000 ပေါ့အဲ့လိုဝယ်ရတာပေါ့အဲပုံကျောက်ဆိုအခုဆို4,000အဲတချို့ကဆို4,500အဲ့လိုမျိုးတွေအတိအုံနန်းနန်းတစ်စီးဆို800ပေါ့အဲ့လိုမျိုးတွေဖြစ်ပေါ်မှာပြအရင်တော့ဆို900ကိုတုံးပြီးအခုဆိုတစ်စီးကို800ပေါ့အဲ့လိုမျိုးဖြစ်တာ
လမ်းဘတ်ဆက်သွေးရေးအခက်ခဲကြောင့်အရေးကလေးကကုန်စည်လုံးတွေအတက်ပတ်မှာရှိနေပြီးတော့အခုရပိုင်းထဲမှာတော့ဈေးတွေအဆမတန်တက်သွားတယ်လို့ပြောပါရယ်နိုင်ငံသားငွေလဲနှုန်းပတိကျနေတာကြောင့်ပြည်ပကလည်းပစ္စည်းယူရောင်းနေသူတွေလည်းအခက်ကြုံနေရတယ်လို့ပြောပါရယ်ထိုင်းဘတ်ဈေးပဒိန်လို့ပစ္စည်းအစ်စ်မဝယ်ပဲရှိတဲ့ပစ္စည်းလက်ကျန်ကိုပဲထိန်းရောင်းနေကြရတယ်လို့အွန်လိုင်းကနေထိုင်းကုန်ပစ္စည်းတွေရောင်းချနေသူတူကလည်းအခုကြုံတွေ့နေရတဲ့အခြေအနေကိုအခုလိုပြောပါတယ
်အစ်စ်ဝယ်ရတော့ရက်ကတာပေါ့မမရလို့မမရမရရေခွဲနေတွေ့ရရှုံးနေဦးမှာပဲဆိုတော့လေလက်ထိုက်ရှိတဲ့ပစ္စည်းကိုအခုပတ်စည်းနဲ့တွက်ပြီးတော့ပဲအင်းစော့ပစ္စည်းကပြန်ထုတ်ရအောင်အဲ့လိုမျိုးပဲရတယ်ပါကြီးရမငိမ့်လို့တကယ်လို့သူကတက်ရင်တက်ပေမယ်တက်တဲ့နေရာမှာငိမ့်နေအလုံးလုံးလို့ရတယ်။တစ်ချိန်နဲ့တစ်ချိန်ကတက်နေတော့ဒီသေးတဲ့တွက်လို့ကမရဘူးဖြစ်တာ။ကျိုးစလုံးငန်းနေနာရတယ်လို့ရှိတယ်။ပါကြီးမငိမ့်လို့အမတို့ကပန်းနေလို့ပါဆိုလေ
။မြမချက်ွေကြဆင်းမှုနဲ့အတူပြည်တွင်းကအထွေထွေကုန်စည်လုံးတက်လာတာတွေကြောင့်အခက်တွေ့နေတာကိုလူမှုကွန်ရက်ပေါ်မှာလည်းညှိညူထားကြပါဗျ။ပြည်တွင်းမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေအပြင်ရာသီဥတုအခြေအနေကြောင့်လမ်းပတ်ဆက်သွယ်ရေးအခက်အခဲတွေရှိနေပြီးတော့ကုန်စည်လုံးကအတက်ဖတ်ပါပဲတောက်လျှောက်ရှိနေပါတယ်။အခုရပိုင်းထဲမှာတော့ရွှေဈေးနဲ့ဒေါ်လာဈေးအဆမတန်တက်လာပြီးဈေးကွက်ထဲမှာအယောင်းဝယ်ပိတ်ထားတဲ့အထိဖြစ်နေပါတယ်ရှင်။